ပထမဦးဆုံးမစ္စတာရစ်ချတ်ဟော့ဆဲကိုအိုင်လိုအုပ်ချုပ်ရေးဖွဲ့အစည်းအဝေးကဘာတွေဆုံးဖြတ်ခဲ့ပါသလဲလို့မေးမြန်းမှာတော့
There were three main points. First, the Director General has been asked to send all the information that the ILO has at its disposal.
ဒီဆုံးဖြတ်ချက်ထဲမှာအဓိကအချက်၃ချက်ပါဝင်ပါတယ်။ပထမအချက်ကတော့မြန်မာနိုင်ငံမှာအတ္တမလုပ်အားစိတ်ခိုင်းမှုနဲ့ပတ်သက်လို့ ILO လက်ဝယ်ရှိအထောက်အထားများကို
to the prosecutor of the International Criminal Court.
ICC ကအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးမှဥပဒေအရရှိထံအာရလိုညွှန်ကြားမှုချုပ်ကပို့ပေးရန်ဖြစ်ပါတယ်။ဘာလို့လဲဆိုတော့တချို့အာရမလူအားစိတ်ခိုင်းမှုတွေဟာလူသားချင်းစာနာမှုကင်းစွာကျူးလွန်တဲ့ပြစ်မှုအရာမြောက်နေတဲ့အတွက်ဖြစ်ပါတယ
်။ Second, the Director General has also been asked to ensure that the United Nations Security Council has all the
ဒုတိယအနေနဲ့အာရလိုညွှန်ကြားမှုချုပ်ဟာမြန်မာနိုင်ငံရဲ့အာရမလူအားစိတ်ခိုင်းမှုနဲ့ပတ်သက်ပြီးလိုအပ်တဲ့သတင်းအချက်အလက်တွေကိုကုလသမဂ္ဂလူညိုရေးကောင်စီကိုတင်ပြပေးဖို့ဖြစ်ပါတယ်။တတိယအနေနဲ့ကတော့ ILO အုပ်ချုပ်ရေးဖွဲ့ဟာလာမယ့်တက္ကသိုလ်2008ခုနှစ်မတ်လကျရင်မြန်မာနိုင်ငံရဲ့အတ္တမလူအားစိတ်ခိုင်းမှုကိစ္စကို ICJ ခေါ်ကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံးကိုတင်ပြဖို့ပဲဖြစ်ပါတယ်လို့ပြောဆိုထားတာပါ။ဟုတ်ကဲ့ခင်ဗျာ။ ICC ခေါ်အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကိုဒီထောက်ထားတွေဘယ်တော့ပို့ပေးရပါမလဲလို့မေးမြန်းရမှာတော့
Well, I mean, he's been asked to do it now. So, I mean, for the International Criminal Court and for the Security Council, the Director General will go ahead immediately.
Okay, ba. ILO ညွှန်ကြားမှုချုပ်ကိုခုချက်ချင်းဒီကိစ္စဆောင်ရွက်ဖို့အုပ်ချုပ်ရေးအဖွဲ့ကအမိန့်ပေးထားပါတယ်။ဒါကြောင့် ICC နဲ့ကုလသမဂ္ဂလူညိုရေးကောင်စီကိုတင်ပြစီရာကိစ္စနဲ့ပတ်သက်လို့ညွှန်ကြားမှုချုပ်ဟာအခုချက်ချင်းဆောင်ရွက်ရပါမယ်လို့ဖြေကြားသွားပါတယ်။မြန်မာနိုင်ငံရဲ့အတ္တမလူအားစိတ်ခိုင်းမှုကိစ္စနဲ့ပတ်သက်ပြီး ICJ ကကုလသမဂ္ဂအပြည်ပြည်ဆိုင်ရာခုံရုံးကိုလာမယ့်မတ်လမှာတင်ပြမယ်ဆိုရင် ICJ အပြည်ပြည်ဆိုင်ရာခုံရုံးဟာနိုင်ငံချင်းချင်းပဋိပက္ခဖြစ်ရမှာပဲတိုင်ကြားရတဲ့နေရာဖြစ်လို့ထိရောက်မှုရှိပါမလားလို့မေးမြန်းကြည့်ပါတယ
်။ That's right. Disputes between nations, but it also has a role in settling disputes or questions.
ဟုတ်ပါတယ်။ ICJ ဟာနိုင်ငံချင်းချင်းပဋိပက္ခတွေမှာကြားဝင်ဆောင်ရွက်လေ့ရှိပါတယ်။ဒါပေမဲ့အပြည်ပြည်ဆိုင်ရာသဘောတူညီချက်တွေ၊စာချုပ်တွေမှာအငင်းပွားမှု၊စောရကတက်မှုတွေနဲ့ပတ်သက်ပြီးလဲဝင်ရောက်ကြားဝင်ဆုံးဖြတ်ရတဲ့အခမ်းအနားရှိပါတယ်။ဒါကြောင့် ICJ ကိုအခုလိုပအဝင်ပတ်သက်ခိုင်းတာဟာအတိအပယ်ရှိပါတယ်လို့ပြောကြားထားတာပါ။ ILO အုပ်ချုပ်ရေးဖွဲ့အနေနဲ့အခုလိုတဆင့်တက်ပြီးကုလသမဂ္ဂလူညိုရေးကောင်စီနဲ့အပြည်ပြည်ဆိုင်ရာတရားရုံးတွေကိုမြန်မာနိုင်ငံရဲ့အတ္တမလူအားစိတ်ခိုင်းမှုတွေတင်ပြရတာဟာဘယ်လိုအကြောင်းကြောင့်ပါလဲလို့မေးမြန်းတဲ့ခါမှာတော
့ And in fact for the last 4 years what the ILO has been trying to do is to reach an agreement.
ဒီကနေ့လင်းလောက်ကစားပြီးအယလူဟာမြန်မာနိုင်ငံမှာရုံးခွဲဖွင့်လှစ်ထားပြီးဖြစ်တဲ့အားလျော်စွာအတ္တမလူအားစိတ်ခိုင်းမှုကိုပပျောက်စေရေးဆောင်ရွက်နိုင်ဖို့မြန်မာအစိုးရနဲ့အခြေခံသဘောတူညီချက်တရရဖို့ကြိုးစားခဲ့ပါတယ်။အတ္တမလူအားစိတ်ခိုင်းမှုပပျောက်ရေးအတွက်လှုပ်ဆောင်ရမယ့်လက်တွေ့လုပ်ငန်းအဆင့်ဆင့်ဆိုင်ရာသဘောတူညီချက်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မှာတော့မြန်မာအစိုးရနဲ့အတ္တမလူအားစိတ်ခိုင်းမှုတိုက်ဖြတ်ရေးအတွက်အသေးစိတ်လှုပ်ထုံးလုပ်နည်းတရပေါ်ထွက်လာဖို့တည်တည်ချာချာဆွေးနွေးခဲ့ပါတယ်။ဒီလှုပ်ထုံးလုပ်နည်းရအာရမလှုပ်အားစိတ်ခိုင်းမှုခံရတဲ့ကာယကံရှင်တူအနေနဲ့သူ့ရဲ့နေနာချက်ကိုထုတ်ဖော်တိုင်ကြားနိုင်ဖို့သူတို့အနေနဲ့လက်တုံ့ပြန်မှာကိုစိုးရင်ကြောက်ရွံ့စရာမလိုပဲတိုင်ကြားနိုင်ဖို့အဲ့ဒီသူတွေကိုအကာအကွယ်ပေးဖို့စတာတွေပဲဖြစ်ပါတယ်။ ILO အနေနဲ့ဒီကိစ္စမှာအစိုးရနဲ့သဘောတူညီချက်ရရှိဖို့အချိန်ကြာမြင့်စွာပဲညှိနှိုင်းခဲ့ပါတယ်။ဒါပေမဲ့သဘောတူညီချက်မရရှိခဲ့ပါဘူး။ဒါကြောင့်လဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး ILO အုပ်ချုပ်ရေးအဖွဲ့ကအခုလိုဆုံးဖြတ်ချက်တွေချမှတ်ခဲ့ခြင်းမှာလို့ကြည့်ကြတော့ပါတယ်ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံရဲ့အတ္တမလူဝါစိတ်ခိုင်းမှုအခြေအနေဟာလောလောဆယ်ဘယ်လိုရှိပါသလဲ
Well of course forced labor continues to be a problem in Myanmar and the question is how do we do something about that how do we improve
မြန်မာနိုင်ငံအတ္တမလူဝါစိတ်ခိုင်းမှုပြဿနာဟာဆက်လက်ပြီးတည်ရှိနေတာအသေးချာပါပဲဒါကိုအငင်းပွားစရာမရှိပါဘူးကျွန်တော်တို့စဉ်းစားမှာကဒီကိစ္စကိုဘယ်လိုဖြေရှင်းမလဲအခြေအနေကိုဘယ်လိုတိုးတက်ကောင်းအောင်လှုပ်ဆောင်မလဲဆိုတာပဲဖြစ်ပါတယ် ILO ရဲ့အမြင်ကတော့အဓမ္မလူအားစိတ်ခင်းခံရတဲ့ကာယကံရှင်အွေအနေနဲ့မကြောက်မရွံ့ပဲတိုင်ကြားနိုင်မယ်။အဲ့ဒီအဓမ္မလူအားစိတ်ခိုင်းမှုကိုအမိန်ပေးကျူးလွန်ခဲ့တဲ့အယတ္တအရာရှိပဲဖြစ်ဖြစ်စိတ်အရာရှိတွေကိုပဲဖြစ်ဖြစ်အရေးယူနိုင်မယ်ဆိုရင်ဒီပြဿနာဟာတဖြည်းဖြည်းပြေလည်သွားနိုင်မယ်လို့ယုံကြည်ပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်နိုင်ဖို့မြန်မာအစိုးရနဲ့သဘောတူညီချက်အခုထိမရရှိသေးပါဘူး
။ If impunity continues, if the people who are using forced labor continue to be free to do so
အဲဒီလိုအဓမ္မလူအားစိတ်ခိုင်းမှုကျူးလွန်သူတွေဆက်လက်ပြီးအပြစ်ပေးခြင်းမခံရဘဲလွတ်နေမယ်မိမိတို့သဘောရှိသလိုဆက်လက်ပြီးအဓမ္မလူအားစိတ်ခိုင်းမှုတွေပြုလုပ်နေမယ်ဆိုရင် ီပြဿနာကိုဖြေရှင်းဖို့မဖြစ်နိုင်ပါဘူးလို့ပြောဆိုသွားတာပါ။မြန်မာနိုင်ငံမှာအာရမလူဝါစစ်ခိုင်းမှုရပ်တန့်ရေးအတွက် ILO ရဲ့လှုပ်ဆောင်ချက်တွေဟာနှေးကွေးတယ်၊အားနည်းတယ်ဆိုပြီးဝေဖန်မှုတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးဘာများပြောချင်ပါလဲလို့မြင်မြန်မှာတော
့ Well, you know, we have to look at the at what we're trying to achieve. Forced labor can only be eliminated.
ကျွန်တော်တို့အနေနဲ့ဘာကိုရည်ဝဲချက်ထားတယ်ဆိုတာပြန်ကြည့်ရပါမယ်။အာရမလူအားစစ်ခိုင်းမှုမြန်မာနိုင်ငံမှာပပျောက်မှုအထွတ်ဆိုရင်မြန်မာအစိုးရကတကယ်ပဲဒီကိစ္စကိုအဆုံးသတ်စေလို့တဲ့စိတ်ဆန္ဒရှိရပါမယ်။မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုမရရှိဘဲနဲ့ဒီပြဿနာကိုဖြေရှင်းလို့မရပါဘူး။နှစ်ပေါင်းများစွာကျွန်တော်တို့ကြိုးစားလှုပ်ဆောင်နေတာပါလဲဆိုရင်မြန်မာအစိုးရကိုယ်နိုင်ကအာရမလူအားစစ်ခိုင်းမှုရပ်ဆိုင်ရေးသဘောတူဖို့နဲ့ဒီပြဿနာဖြေရှင်းဖို့အတွက် ILO နဲ့ပူးပေါင်းလက်တွဲဆောင်ရွက်ဖို့ပဲဖြစ်ပါတယ်လို့ပြောဆိုသွားပါတယ်။